မြန်မာနိုင်ငံမှာတိုင်းရင်းသားလက်နက်ကိုင်တွေအနေနဲ့မြန်မာပြည်မနဲ့ငြိမ်းချမ်းရေးတည်ဆောက်ပြီးဖက်ဒရယ်ပြည်ထောင်စုတည်ဆောက်ဖို့ကိုပြည်ထောင်စုနိုင်ငံရေးဆွေးနွေးညှိနှိုင်းရေးကော်မတီ SPNCC ကမနေ့ကထုတ်ပြန်လိုက်ပါတယ်မြန်မာနိုင်ငံအတွင်းမှာပြုတ်ပေါ်နေတဲ့ပဋိပက္ခတွေပြည်လဲခြုံငိမ့်သွားဖို့အတွက်တရုတ်အစိုးရရဲ့ဂျာဝင်ဆောင်ရွက်ပေးမှုကိုကြိုးဆိုကြောင်းကိုလည်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်ဒီထုတ်ပြန်ချက်ပေါ်နိုင်ငံရေးအခဲခတ်တွေရဲ့အမြင်ကဘယ်လိုရှိပါသလဲရန်ကုန်ကလာတဲ့သတင်းပေးပို့ချက်ကိုအခြေခံပြီးတော့ကိုဇော်ဝင်းလိုင်ကတင်ပြပေးပါပ
ါ။မြောက်ပိုင်းခုနှစ်ဖွဲ့လို့တည်ထားကြတဲ့ပြည်ထောင်စုနိုင်ငံရေးဆွေးနွေးညှိနှိုင်းမှုကော်မတီ SPNCC မှာပါဝင်တဲ့တရုတ်မြန်မာနယ်စပ်အခြေစိုက်လက်နက်ကိုင်ခုနှစ်ဖွဲ့ဟာမတ်လ15ရက်နေ့ကစပြီးဝါဌာနချုပ်ဖြစ်တဲ့ပန်ဆန်းမှာနေရတာတွေ့ဆုံပြီးတော့မြန်မာနိုင်ငံရေးပဋိပက္ခတွေနဲ့ပတ်သက်ပြီးဆွေးနွေးခဲ့ကြတာပါ။ဆွေးနွေးပွဲရလအနေနဲ့မြန်မာနိုင်ငံမှာတိုင်းဒေသလက်နက်ကိုင်တွေနဲ့ဗမာပြည်မနဲ့ငြိမ်းချမ်းရေးတည်ဆောက်ပြီးတော့ဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုကိုတည်ဆောက်မယ်လို့ SPNCC ကမနေ့ကထုတ်ပြန်လိုက်ပါတယ်။ဒါအပြင်မြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့ပဋိပက္ခတွေပြည်လဲခြုံငိမ့်သွားဖို့အတွက်တရုတ်ပြည်သူအစိုးရကဂျာဝင်ဆောင်ရွက်ပေးနေတာကိုကြိုဆိုကြောင်းလဲထုတ်ပြန်ချက်မှာဖော်ပြပါတယ်။ပြည်ထောင်စုနိုင်ငံရေးဆွေးနွေးညှိနှိုင်းရေးကော်မတီရဲ့ထုတ်ပြန်ချက်အရဆိုရင်မြန်မာပဋိပက္ခအပေါ်တရုတ်ရဲ့ဩဇာကြီးလွှမ်းမိုးမှုကိုပြသလိုက်တာဖြစ်တယ်လို့အာဏာသိမ်းပြီးနှစ်နှစ်ကျော်အကြာအဖြေရှာဖို့ခက်ခဲနေတဲ့မြန်မာပြည်ပခန့်အပေါ်တရုတ်အစိုးရအနေနဲ့အဖြေရှာဖို့ကြိုးစားလာတာဖြစ်တယ်လို့နိုင်ငံရေးလေလာသုံးသပ်သူဦးထွန်းကြည်ကပြောပါတယ်
။ဒီမြန်မာနိုင်ငံရဲ့ဒီပြည်ပခန့်မှာဒီတရုတ်ဩဇာဘယ်လောက်ကြီးကြီးစွာနေတယ်ဆိုရဟာပေါ်ပြလိုက်တာဖြစ်တယ်လို့ကျွန်တော်အနေနဲ့မြင်တယ်။ဒီနောက်ပိုင်းမှာမှအပွဲတွေဆိုတာကတရုတ်နဲ့နှိမ့်ကြတဲ့အပွဲတွေဖြစ်တယ်ဆိုရဟာပေါ်အများကြီးဒီသိကြတယ်ပေါ့လေ။ဆိုတော့မြန်မာနိုင်ငံရဲ့အကြအကြီးကလည်းဒီအာဏာသိမ်းပြီးတော့နှစ်ကျော်ကြာလာတဲ့အချိန်ဘလို့မှဒီအဖြေတာဖို့အရန်ခက်ခဲတဲ့အချိန်မျိုးမှာရှိနေတယ်။အစ်ကောင်စီကလည်းနိုင်ငံကိုအောက်ရှောက်လို့မရတယ်လို့တော်လှန်ရေးအဖွဲ့အစည်းတွေဘက်ကလည်းအစ်ကောင်စီကိုအမြင့်ပြရှေမုန်းဖို့ဆိုတာသူတို့ဘက်ကလည်းဖြစ်နိုင်ဖို့ဆိုတဲ့ဟာမျိုးမြင်ရတယ်ပေါ့။ဆိုတော့ဒီဘက်2023အစောပိုင်းလောက်ကတည်းကတယောက်ကပုံစံပြောင်းပြီးတော့ဒီစစ်ကောင်စီဘက်ကိုရှင်းကလာတာကိုတွေ့တယ်။အကြကတည်းကတော့အာဏာသိမ်းတဲ့အခါမှာတယောက်ဖက်ကခတ်တည်ကြည်နေခဲ့တယ်ဆိုပေမဲ့ဒီနေ့မြန်မာနိုင်ငံရဲ့ပဋိပက္ခဟာစစ်စုံးနဲ့တခုလောက်နဲ့ကိုမပြိနိုင်တော့ဘူးလို့တယောက်ဖက်ကသုံးသပ်လိုက်ပုံရတယ်လို့ကျွန်တော်အနေနဲ့မြင်တယ်။အားကြောင့်မလို့လေစစ်ကောင်စီဘက်ကိုတယောက်ကပြန်ပြီးတော့ရှင်းကပြီးတော့ဒီမြန်မာနိုင်ငံရဲ့ပဋိပက္ခကိုဒီအဖြေရှာဖို့အတွက်သူ့ဖက်ကစဉ်းစားပုံဟိုရတယ်လို့ကျွန်တော်အနေနဲ့ဟိုမြင်ပါတယ
်။ဒါအပြင်စစ်ကောင်စီနဲ့ NCA လက်မှတ်ထိုးမထားတဲ့မြောက်ပိုင်းမဟာမိတ်အဖွဲ့တွေအနေနဲ့ Federal Democracy ပြည်ထောင်စုတည်ဆောက်မယ်ဆိုပြီးတော့တရားဝင်ပြောလာတာဟာတရုတ်အစိုးရရဲ့မူအတိုင်းစစ်ကောင်စီကိုနိုင်ငံရေးထွက်ပေါက်ပေးလိုက်တာဖြစ်တယ်လို့လည်းဦးထွန်းကြည်ကသုံးသပ်ပါတယ်။တစ်ဖက်မှာလည်းတရုတ်အစိုးရအနေနဲ့စစ်ကောင်စီနဲ့လက်နက်ကင်တပ်ဖွဲ့တွေအကြားတိုက်ပွဲတွေပြင်းထန်မလာဖို့နဲ့မြန်မာနိုင်ငံအတွင်းကတရုတ်ရဲ့ရင်းနှီးမြှုပ်နှံမှုလုပ်ငန်းတွေအကောင့်ထယ်ဖော်ဖို့စောင့်ရွက်နိုင်ဖို့အခုလိုမြန်မာနိုင်ငံရေးပဋိပက္ခတွေကိုဖြည့်ဆင်းဖို့ကြိုးစားတာဖြစ်တယ်လို့နိုင်ငံရေးလေလာသုံးသပ်သူဦးရဲထွန်းကပြောပါတယ်
။ဒီအခု F ရဲ့ FENCC နဲ့နောက်ဆုံးတွေ့တဲ့ဟာကလည်းအဓိကအားဖြင့်တော့တရုတ်ကရစကနဲ့လက်နက်ကင်တိုက်ပွဲတွေပြင်းထန်မလာဖို့နဲ့ငြိမ်းချမ်းရေးအတွက်ကိုသူကဖြည့်အားပေးတဲ့တွန်းအားပေးတဲ့သဘောပေါ့နော်ကျွန်တော်အဲ့လိုမြင်ရတယ်။ဒါမှလည်းသူ့အနေနဲ့လည်းညာနိုင်ငံမှာဆက်လက်ပြီးတော့အကောင့်တွေပေါ်မဲ့ရင်းနှီးမြှုပ်နှံမှုကိစ္စတွေကျွန်တော်တို့ရခိုင်ကိုပေါ့အိန္ဒိယသမုဒ္ဒရာကြီးတခြားလမ်းကလမ်းဖောက်မဲ့ကိစ္စတွေအဲ့ဒါတွေကအချင်းချောမှာနော်ဟိုဒါကြောင့်မလို့ဒီဟာက NUG တို့ကျွန်တော်တို့ BDF တွေနဲ့ရစကောက်ကိုလက်နက်ကင်တိုက်ခိုက်နေတဲ့အဖွဲ့အစည်းတွေရဲ့လမ်းကြောင်းကိုပိတ်ဆို့တာနှောက်ယှက်တာလို့ဟိုကျွန်တော်တော့ထင်မှုပေါ့နော်အဲ့ဒါလို့မဟုတ်ဘူးတစ်ဖက်နဲ့တစ်ဖက်နဲ့ကဒီပဋိပက္ခကိုချင်းကပ်ပုံချင်းမတူတာပေါ့
ဝါမိုင်းလာ SSPP TNL ကိုကန့် AA KNA တို့ပါဝင်တဲ့ဒီ SPNCC အစုအဖွဲ့တွေကတချို့ဟာစစ်ကောင်စီကိုစန့်ကျင်တိုက်ခိုက်နေသလို PDF အဖွဲ့တွေကိုလည်းထောက်ပံ့ကူညီပေးနေတာတွေရှိပါတယ်ဒီအပိုင်းနဲ့မှာပဲကိုကန့်အဖွဲ့ MNDAA ဟာသူ့ရဲ့တပ်မဟာ611ရဲ့တင်နန်းစင်ပွဲတစ်ခုမှာတပ်သား1000ကျော်ကိုလက်နက်တပ်ဆင်ပေးခဲ့ပါတယ်။ UNG ကလည်း MNDAA တီထောင်တဲ့34နှစ်မြောက်အတွက်တဝန်လာပေးပို့ခဲ့ပြီးပူးပေါင်းတိုက်ပွဲဝင်သွားဖို့ဆန္ဒရှိကြောင်းရေးသားထားပါတယ်။တရုတ်မြန်မာဆက်ဆံရေးဟာပြီးခဲ့တဲ့အရသာအစိုးရအာဏာယူတဲ့ကာလမှာအတိုးတက်ဆုံးဖြစ်တယ်လို့နိုင်ငံရေးလေလာသူတချို့ကပြောပါတယ်။တချို့ကတော့တရုတ်အစိုးရဟာအာဏာရအစိုးရတိုင်းနဲ့ဆက်ဆံခြင်းနဲ့ပုံစံရှိသလိုတစ်ဖက်မှာလည်းအတိုက်အခံအဖွဲ့အစည်းတွေနဲ့မိစတစ်ဖက်ရေမုတ်တစ်ဖက်ပုံစံကိုတောက်လျှောက်ကျင့်သုံးလာကြောင်းပြောပါတယ် Tapi lesi maro tu ye yesi josi buatwe tejarre cie ni gobe te usuya ga pandi yale melu nengai ye lila turiga tungtan ni jawab lekna.